ဒီပေါ်မှာမကြုံစဘူးတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အီရန်နိုင်ငံအပေါ်ပြည်ထောင်ခတ်ဖို့နဲ့နောက်ထပ်ဓာမျိုးမလုပ်အောင်တားဆီးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအစ္စရေးကတောင်းဆိုလိုက်ပါတယ်။အီရန်ကတော့ဒီလစံပိုင်းစီးရီးယားနိုင်ငံကတန်ရုံးကိုတိုက်ခိုက်မှုအတွက်တန်ရရှိတဲ့အစ္စရေးကိုလက်တုံပြန်ခဲ့တာလို့ပြောထားပါတယ်။ကုလသမဂ္ဂဆိုင်ရာအစ္စရေးတန်မကြီးဂဲလတ်အဒန်ကတော့အီရန်ပေါ်မှာလုံခြုံရေးကောင်စီကအရေးယူရမယ့်အချိန်ဖြစ်ကြောင်းကိုမနေ့ကပဲပြောဆိုလိုက်ပါတယ်။အကြမ်းဖက်လို့ရဖြစ်နေရှုံချဖို့နောက်အီရန်အထူးတက်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အီရန်နိုင်ငံထဲကနေဓာတ်ရိုက်တိုက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်မှာတော့အစ္စရေးကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးလုပ်ဖို့တောင်းခံခဲ့တာပါ။အီရန်ကတော့တိုက်ခိုက်ရေးဒရုန်း190ပယ်ထိန်တက်မဇိုင်းဒုံး120ခရုစ်မဇိုင်းဒုံး30ကိုအသုံးပြုပြီးတော့တိုက်ခိုက်ခဲ့ကြောင်းပြောပါတယ်။အီရန်ကပြစ်ချခဲ့တဲ့လက်နက်တွေရဲ့69ရာခိုင်နှုန်းကိုအမေရိကန်အပါအဝင်မဟာမိတ်တွေနဲ့အတူအစ္စရေးရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကကြားဖြတ်ပြစ်ချနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးကပြောဆိုခဲ့ပါတယ်ရှင်
။အစ္စရေးရဲ့ထိုးစစ်ဆင်မှုတွေကြောင့်တေဆုံးသူအရေအတွက်ဟာအနည်းဆုံး 33,998 ဦးထိမြင့်တက်လာတယ်လို့ဂါဇာမှာရှိတဲ့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာထိမ့်သိမ်းခံထားရဆဲတရားခံတွေအားလုံးကိုလွတ်ပေးရင်းနဲ့ဟာမတ်စစ်သွေးကြောအဖွဲ့ကိုချေမှုန်းရေးလုပ်ငန်းတွေပေါ်အစ္စရေးဘက်ကအလေးထားလှုံ့ဆော်စင်မှာပဲဂါဇာရဲ့ကျန်းမာရေးဌာနကပြောလာတာပါ။တေဆုံးသူတွေကိုစစ်သွေးကြောနဲ့အရက်သားဆိုပြီးမခွဲခြားတာပေမဲ့တေဆုံးသူအများစုရဲ့သုံးပုံနှစ်ပုံကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂါရီကတော့ဟာမတ်စ်တွေရဲ့လက်ထက်မှာတရားခံ133ဦးရှိနေသေးကြောင်းနဲ့အဲ့ဒီထဲမှာအယောက်100လောက်ကအသက်ရှင်နေသေးတယ်လို့ယူဆရတယ်လို့ပြောပါတယ်။အပြစ်ခက်ရဲစဲရေးသဘောတူညီမှုရဖို့အတွက်ရဲတပ်တပ်ပေါင်းများစွာဆွေးနွေးပွဲတွေပြုလုပ်နေတယ်လို့ဒီသဘောတူညီမှုတွေထဲမှာဟာမတ်စ်တွေဘက်ကတရားခံအယောက်40ကိုလွှတ်ပေး၍အစ္စရေးဘက်ကတော့ပါလက်စတိုင်းအကျဉ်းသားယာနက်ချီကိုလွှတ်ပေးရင်းအကူအညီတွေအရေးတကြီးလိုအပ်နေတဲ့ဂါဇာမှာရှိတဲ့အရက်သားတွေထံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးစတာတွေပါဝင်ပါတယ်ရှင်။